ကိုဗစ်ကူးစက်မှုတွေမြင့်တက်နေတဲ့မလေးရှားနိုင်ငံမှာတော့နိုင်ငံသားရှေ့ပြောင်းလို့သမားတွေနဲ့ပတ်သက်ပြီးကိုမဲချင်းစင်တာတွေကိုနေရာနှံ့ထားပြီးဒီလကန်ကစားပြီးကာကွယ်ဆေးတွေကိုထိုးနှံပေးနေပါတယ်ပထမကာကွယ်ဆေးထိုးပြီးမှလူတချို့ဟာအကြောင်းရင်းမသိပဲလူ30တဲ့မနဲ့တိတ်ဆုံးမှုတွေရှိလာကြောင်းမလေးရှားမှာလူသမားတွေကအကူအညီပေးနေတဲ့ဥတီယာမောင်မောင်ကပြောပါတယ်ကဲပထမဆေးထိုးပြီးတဲ့အချ လည်းအရက်တောက်ပြီးတော့သုံးတာတွေတွေ့နေရတဲ့ခါကြတော့လေဒီရက်ထဲမှာအယောက်30ဝန်းကျင်လောက်ရှိနေတယ်ခင်ဗျာသူကိုဗစ်ဖြစ်ထားတယ်ပေါ့နော်ကိုဗစ်ဖြစ်ထားပြီဆိုရင်သူနောက်ထပ်သွားဆစ်လိုက်လို့ negative ဖြစ်ပြီဆိုလို့ချင်းအာသူကထိုးလို့ရတယ်ဆိုပြီးသွားထိုးတာမျိုးတွေရှိတယ်ပေါ့နော်နောက်ကျွန်တော်သိရတဲ့လောက်ကတချို့ကြတော့လေဘာသာစကားအားနေတာလေပေါ့ပေါ့ပေါ့နော်ဟိုကတော့ဟိုမိကုန်းနေမိတာပေါ့ဟိုမှာကိုဗစ်ဖြစ်ဘူးလားကိုဗစ်ဖြစ်ပူတဲ့အချိန်မှာအဲ့ဒီနေရာဒေသကိုသွားဘူးလားစသဖြင့်ပေါ့သူတို့မိကုန်းနေမိတယ်အဲ့ဒီမိတဲ့အခါမှာသူ့ဘက်ကဟိုရေရာသူမထင်နိုင်လို့လေပါခြင်းပါမပေါ့နော်ကျွန်တော်တို့တရားတလောက်ကတော့ကိုဗစ်ဖြစ်ပြီးရက်30ပြေးမှဖိုးခွင့်ရှိတယ်လို့ဒါမျိုးကြီးလည်းကျွန်တော်တို့သိထားတယ်ဆိုတော့လေတို့တွေကကိုဗစ်ဖြစ်ပြီးဆစ်လိုက်လို့ negative ဖြစ်ပြီးဆိုတော့လေသူကလည်းရချင်းရထားပြီးဆိုလို့ချင်းတခါလေသွားထိုးလိုက်တာမျိုးလည်းရှိတာပေါ့နော်မြန်မာအများကြီးလည်းပါတယ်ခင်ဗျ30ဝန်းကျင်ကပေါ့အဲ့တော့ဟိုကျွန်တော်တို့ကခံမဲ့ကြီး30ဝန်းကျင်ခန့်လို့ပဲပြောတာပေါ့လေ
ကိုဗစ်ကာကွယ်ဆေးထိုးပေးနေရမှာဒီလဇန်ကစပြီး22ရက်နေ့နောက်ဆုံးထားပြီးကွန်မရှင်စင်တာတွေမှာကာကွယ်ဆေးတွေထိုးနှံဖို့အကြောင်းကြားထားတယ်လို့လည်းဥတီယာမမောင်ကပြောပါတယ်
။သွားထိုးလို့ရနေတယ်ပေါ့နော်ရချင်းမရတဲ့လူတွေ။တော့အဲ့ဒါကတော့ဒီ22ရက်နေ့ဒီသူဖွင့်ပေးထားတယ်။22ရက်နေ့ကြော်ပြီးတော့သူတို့ထပ်ဖွင့်ပေးမှမဖွင့်ပေးမယ်ဆိုတော့သေးမထိုးရသေးတဲ့လူကြီးပေါ်မှာမူတည်ပြီးတော့သွားထိုးနိုင်တယ်ဆိုတဲ့ဟာလေးတော့သူတို့တရားဝင်ကြေညာချက်လေးတွေထုတ်ထားတယ်။ဒီကလေးကိုရည်နေကနေတော့22ရက်နေ့ဒီလာထိုးလို့ရပါတယ်ဆိုပြီးတော့
မြို့တော်ကွာလာလမ်ပူနဲ့အနီးတစ်ဝိုက်မှာတော့ convention center ကြီးတုံးမှုဖွင့်ထားတယ်လို့ကကြမ်းဖက်မှာတခုရှာလန်စီပန်ဆတဲ့နေရာကိုဖို့မှာလူအမြောက်များကာကွယ်ဆေးထိုးနိုင်ဖို့အတွက် convention center ကြီးဖွင့်လှစ်ထားပါတယ်မြန်မာတွေလည်းအတော်များများကာကွယ်ဆေးတွေသွားထိုးနေကြတာပါမလေးရှားနိုင်ငံမှာ covid အတည်ပြုလူနာသက်တမ်း၄သိန်း6,600 ကျော်ရှိပြီးဩဂုတ်လ17ရက်နေ့တနေ့ထဲမှာပဲကူးစက်သူက12,000ကျော်ရှိနေပြီးသေဆုံးသူကလည်း200ကျော်ရှိနေပါတယ်စုစုပေါင်းသေဆုံးသူကတော့13,300ကျော်ထိမြင့်တက်လာနေကြောင်းမလေးရှားနိုင်ငံကျန်းမာရေးဝန်ကြီးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်